မြန်မာစစ်တပ်ကနေမည်စင်းလေးတွေလုံနေတဲ့စကိုင်းတိုင်းအတွင်းမှာမြေမြုံမိုင်းတွေကြောင့်ဒေသခံရဲသားတွေထိခိုက်လာတာရှိနေပါတယ်။ဒီလိုထိခိုက်လာတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးငယ်တဦးလည်းပါဝင်ခဲ့ပါတယ်။စကိုင်းတိုင်းတွေကအခြေအနေတွေနဲ့ပတ်သက်လို့ပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ။
စကိုင်းတိုင်းရေဦးမြို့နယ်6မိုင်သာကွာဝေးပြီးစိုက်ပျိုးရေးအတွက်ရေသွင်းရေထုတ်ပြုလုပ်တဲ့မူးပေါင်ဘေးမှရှိတဲ့ကုန်းသာရွာကိုဇန်နဝါရီလ14ရက်နေ့ကမြန်မာစစ်တပ်ကဝင်ရောက်လာပြီးနေမြေရှင်းလင်းရေးတွေလုပ်ခဲ့ပါတယ်။နေမြေရှင်းလင်းမှုအတွင်းကုန်းသာရွာထိပ်ကမူးပေါင်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲအနည်းငယ်ဖြစ်ပွားခဲ့ပြီးကုန်းသာကျေးရွာကနေအိမ်90လဲမိရှုခံခဲ့ရပါတယ်။ဇန်နဝါရီလ15ရက်နေ့မှာမြန်မာစစ်တပ်တွေကုန်းသာရွာကနေပြန်လည်ထွက်ခွာသွားတဲ့အချိန်မှာကျေးရွာသားတွေဟာကျေးရွာတွေကိုပြန်လည်ဝင်ရောက်နေထိုင်ခဲ့ကြပြီးဇန်နဝါရီလ16ရက်နေ့မှာကုန်းသာရွာကိုစပားလာရောက်ဝယ်ယူသူနှစ်ဦးဟာရွာထိပ်မှာရှိတဲ့အပင်ရိပ်မှာကားရက်ပြီးလမ်းစင်းလျှောက်တဲ့အချိန်မှာမြေမြုပ်မိုင်းနင်းမိပြီးတဦးကခြေရောက်ဖြတ်တောက်ခဲ့ရတယ်လို့နောက်တဦးကလည်းဝမ်းပိုက်တွေမှာဒဏ်ရာတွေရရှိခဲ့ပါတယ်။အလားတူပဲဇန်နဝါရီလ17ရက်မှာကုန်းသာရွာသူတဦးရဲ့သမီးဖြစ်သူအသက်10နှစ်သာရှိသေးတဲ့ကလေးငယ်ဟာအိမ်အနောက်ဘက်မှာစော်ကစားနေစဉ်မြေမြုံမိုင်းနင်းမိပြီးဘယ်ဘက်ခြေရောက်ဟာဒူးဆက်အောက်ပိုင်းကနေဖြတ်တောက်လိုက်ရပါတယ်။အဲဒီနေ့ကသူမရဲ့ကလေးကြုံတွေ့ခဲ့ရပုံကိုအခုလိုပြန်လည်ပြောပြပြီးခြေရောက်ဖြတ်တောက်လိုက်ရတာကြောင့်ကလေးငယ်ဟာစိတ်ဒဏ်ရာရနေတာရှိတယ်လို့ပြောပါတယ်
။ကလေးကအဲ့ဒီကအဲ့ဒီနောက်ဖေးကိုသွားဆော့တာဆော့တာတော့အဲ့ကလေးလေးကိုမေးပြီးတော့ကြတော့သမီးရတဲ့အဲ့နောက်လေးကိုတဲ့လို့ခြေရောက်ဟိုကခုံးပေါက်ပြီးတော့မှာတဲ့အဲ့လိုမျိုးလေးဆော့ဟာဆော့နေရတဲ့အဲ့လိုဆော့ရင်းကလည်းကြုံမှာဆော့ဆော့တင်တဲ့အဲ့လိုမျိုးလေးအဲ့လိုဖြစ်သွားတာ။အဲ့ဒီချိန်မှာတော့အဲ့လိုမျိုးသူတယောက်ချင်းရှိတဲ့ခါတော့သူဟာသူလို့သူချစ်သူဟာနေကြည့်ပြီးတော့မှာလို့ပြီးပြီးတော့မှာသူဝမ်းတခါတည်းပြီးတော့အဲ့လိုဝမ်းနေတာတော့ဘာလို့အဲ့လိုကတော့ဖြစ်တယ်။သူရဲ့လူချင်းကတော့အဲ့လိုဒီလိုအဖော်လေးတွေလည်းဆော့နေရင်ကတော့အဲ့အကြတော့တခါတည်းပြီးတော့မေ့နေတတ်တယ်
။ဒီဖြစ်စဉ်တွေဖြစ်ပြီးတဲ့နောက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းရှာဆက်တွေနဲ့မိုင်းရှင်းလေးလှုပ်ခဲ့ခြင်းမှာတော့နောက်ထပ်မြေမြုပ်မိုင်းနှလုံးကိုထပ်မံတူဖော်မိတယ်လို့ဒေသခံတွေကပြောပါတယ်။ကုန်းသာရွာထိပ်ကမူးပေါင်မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲ3ချိန်ဖြစ်ခဲ့ဘူးပြီးအရင်အချိန်တွေကမြေမြုပ်မိုင်းထားခဲ့တာမရှိဘဲနဲ့အခုတစ်ချိန်ကပထမဆုံးဖြစ်တယ်လို့ကုန်းသာကျေးရွာသားတူကအခုလိုပြောပါဗျ။ရှင
်လင်းကြီးကကျတော့ဒီစစ်ကောင်စီမရပါတရားတွေမကြမ်းကြမ်းကျွန်တော်တို့ကရှေးကင်းနဲ့ဟိုရှင်လင်းမှုကြီးမှာဟိုအကုန်လုံးရှင်းပြီဆိုမှဒီလိုပြန်သွင်းတာပေါ့နော်။ရှင်းမုန်းနေပါလေကျန်ပါလေပါလေအဲ့လိုပဲရှင်းနေကြတာပေါ့နော်။ခါတိုင်းနော်စစ်ကြောင်းနေထိုးနေအောင်ဒီကစစ်ကြောင်းမှာကြတော့ကျွန်တော်ရေဦးနေမှာဘယ်တော့မှအမြင်မထားခဲ့ဘူးပဲကြည့်ရမှာစစ်ကြောင်းထိုးတဲ့အတိုင်းကျွန်တော်တို့ကမှပမာဦးဆုံးထားခဲ့တာက
ြဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးသူ့ရဲ့ယူဆချက်ကိုအခုလိုပြောပြပါဗျာအဲ
တိုက်ပွဲဖြစ်ပြီးတဲ့နောက်မှာအဲ့ဒီရွာကိုတို့ကအစိုးမမှုယူထားပြီးသားအစိုးမမှုယူထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမိုင်းကြီးဟာလားသူတို့ထောင်နေမိုင်းပဲဆိုတာကိုကျွန်တော်ကပြောလို့ရတယ်ကျွန်တော်ပြည်သူတွေမှာနင်းမိုင်းဆိုတာအခုချိန်ထိလုံးနိုင်စွာမရှိသေးဘူး
။ရေဦးမြို့နယ်ကဲလျက်ခင်ဦးမြို့နယ်ထဲမှာတော့မြန်မာစစ်တပ်ကနေမြေရှင်းလင်းခဲ့တဲ့နေရာတွေမှာမြေမြုံမိုင်းတွေအသုံးပြုခဲ့တာရှိခဲ့ပြီးအိမ်မွေးတိရစ္ဆာန်နဲ့အိမ်စည်းကားတွေထိခိုက်မိခဲ့တဲ့ဖြစ်စဉ်ရှိခဲ့ပြီးလူထိခိုက်မိတာတော့မရှိဘူးလို့ခင်ဦးဒေသခံသူကပြောပါရယ်။မြန်မာစစ်တပ်ဟာစီးရီးအယဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိခိုက်စေဖို့ရည်ရွယ်တာဖြစ်ပေမဲ့ပြည်သူတွေထိခိုက်နေတာဖြစ်တယ်လို့စစ်ဘေးရှောင်ကူညီပေးနေတဲ့သူကအခုလိုပြောပါရယ
်။ပြည်သူတွေပဲတော့ခါရတာများတာ
အခုလိုမြေမြုံမိုင်းတွေနေမိတဲ့ဖြစ်စဉ်ကြောင့်စကိုင်းတိုင်းကစစ်ဘေးရှောင်တွေမှာစိုးရိမ်မှုတွေလည်းရှိလာနေပါတယ်။အရင်ကမြေမြုံမိုင်းနေမိမှုဖြစ်စဉ်တွေဟာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေစစ်ဖြစ်ပွားနေတဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့မှာတာအဖြစ်များပြီးအခုအခါမှာတော့မြန်မာစစ်တပ်ကိုလက်နက်ကင်ခုခံမှုအားကောင်းလာပြီးတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းမှာပါမြေမြုံမိုင်းနေမိတဲ့ဖြစ်စဉ်တွေရှိလာနေရလဲဖြစ်ပါတယ်ခင်ဗျာ။